ထိုင်းနိုင်ငံမှာမွေးဖွားပြီးမိဘမှာရှိတဲ့အထောက်အထားလက်မှတ်ကိုမူတည်ကာမြန်မာကလေးတချို့ဟာထိုင်းနိုင်ငံသားတွေဖြစ်ကြရတော့မှာပါထိုင်းအစိုးရကလည်းဒီအစီအစဉ်ကို6လအတွင်းအကောင့်ထဲပေါ်ဖို့အတွက်ပြီးခဲ့တဲ့ရက်တွေကပဲအမိန့်ချမှတ်ထားပြီးဖြစ်ပါတယ်အခုဆိုရင်တချို့ကလေးတွေကထိုင်းနိုင်ငံသားဖြစ်မှာဖြစ်ပြီးတော့တချို့ကတော့ကနန်းနံပါတ်9နဲ့စတဲ့ထိုင်းနိုင်ငံသားနှီးပါအခွင့်အရေးတွေရမယ်မှတ်ပုံတင်လျှောက်ထားခွင့်ရရှိမှာဖြစ်ပါတယ်ဒီလိုလက်မှတ်တွေကိုထုတ်ပေးတော့မှာဖြစ်တဲ့အကြောင်းမြန်မာကလေးတွေကိုစာတင်ကြားပေးနေတဲ့ထိုင်းဆရာမတူကအခုလိုရှင်းပြပါတယ
်တံပေါ်လူမျိုးတို့ပါတို့နော်အဲ့ဒီစာလေးရမလို့တွေကကလေးတွေထွက်လာဆိုရင်နံပါတ်ခုနှစ်ပေးတယ်အဲ့ဒီနံပါတ်ခုနှစ်နဲ့မဆိုရင်တို့ကဒီနေ့မှာတို့စံချထိုင်ရတော့မယ်နော်အဲ့ဒီခုနှစ်အစီဟာဘယ်လိုလဲဆိုတော့အမေဖေးအတိကတို့အမေမကြည့်နဲ့အမေပါလက်မကဲအခုလောလောဆယ်ဆယ်ပေါ့နော်ထိုင်းမှာမိုးစင်ရင်ရှိသေးလောလောဆယ်နံပါတ်ခုနှစ်အရင်ပေးမယ်အာငါဒီခါကတော့ဝီလာတဲ့တကြောကိုနောက်သားတနည်းကြီးမှာစကရေနံပါတ်6ဘုံနံပါတ်ခုနှစ်ရပြီးကြတော့ကြောက်ကိုထိုင်းပြဖြစ်တယ
်မိဘတွေဟာနှစ်ပေါင်း20လောက်အနေကြတဲ့သူတွေဖြစ်ထိုင်းနိုင်ငံကတောင်ပေါ်သားတွေကိုထုတ်ပေးထားတဲ့လက်မှတ်ရှိသူတွေရဲ့သားသမီးတွေကတော့ထိုင်းနိုင်ငံသားမှတ်ပုံတင်ဖို့တခါတည်းရရှိမှာဖြစ်ပါတယ်နောက်တစ်မျိုးကတော့မိဘတွေကအလုသမားလက်မှတ်ကင်ဆောင်ထားပြီးသားသမီးတွေကိုဆေးရုံတွေမှာမွေးဖွားတဲ့မွေးစည်ရရှိမယ်ဆိုရင်နံပါတ်9နဲ့စတဲ့ထိုင်းနိုင်ငံသားလျှောက်ထားခွင့်လက်မှတ်ကိုရရှိမှာဖြစ်ပါတယ်အဲ့ဒီကလေးတွေဟာဒီလက်မှတ်ကိုရရှိပြီး3နှစ်ကျော်ကြာတဲ့အခါမှာတော့ထိုင်းနိုင်ငံသားအဖြစ်ပြောင်းလဲလျှောက်ထားနိုင်မှာဖြစ်ပါတယ်နောက်တစ်မျိုးကတော့မိဘတွေကထိုင်းနိုင်ငံမှာထုတ်ပေးတဲ့10နှစ်ခန့်လို့လူသိများတဲ့တတန်း10နှစ်ရှိတဲ့ကပ်ပြားတွေကိုကင်ဆောင်ထားပြီးသားသမီးတွေကလည်း10နှစ်ကပ်ပြားတွေကိုကင်ဆောင်ထားသလိုဆေးရုံမှာမွေးဖွားတဲ့မွေးစင်းရှိရင်လည်းနံပါတ်9နဲ့စတဲ့မှတ်ပုံတင်ကိုထုတ်ပေးမှာဖြစ်ပါတယ်။ဒီမှတ်ပုံတင်ရဲ့အားသာချက်ကတော့ဒီကလေးတွေဟာအလယ်တန်းအဆင့်ထိအခမဲ့ပညာရေးကိုရရှိမှာဖြစ်ပြီးဆေးရုံတွေမှာအခမဲ့ဆေးကုသခွင့်တွေကိုထိုင်းနိုင်ငံသားကလေးတွေနီးတူရရှိမှာပါ။ဒါအပြင်တက္ကသိုလ်တွေတက်တဲ့အခါမှာလည်းအစိုးရထံကနေချင်းငွေယူပြီးကျောင်းတက်နိုင်တဲ့အခွင့်အရေးကိုရရှိကြမှာဖြစ်ပါတယ်။အလုပ်ကိုင်တွေရရှိတဲ့အခါမှသာအစိုးရကိုချင်းငွေတွေပြန်ဆက်လို့ရပါတယ်။နောက်တစ်ခုကတော့မိဘကလက်မှတ်အထောက်အထားမရှိကလေးတွေကလည်းထိုင်းနိုင်ငံမှာမွေးဖွားကြောင်းတက်တည်ပြနိုင်တဲ့ဆိုင်ရွက်စာတမ်းတွေမရှိတဲ့ကလေးတွေကိုလည်း10နှစ်သက်တမ်းရှိတဲ့ကပ်ပြားမျိုးကိုထုတ်ပေးမှာဖြစ်ပြီးအဲ့ဒီကလေးတွေကတော့ကနန်းရဲ့အစမှာ၃ညနဲ့စပြီးအလဲကနန်းတွေမှာလည်း၃ညတွေပါဝင်မှာပါဒီကလေးတွေကတော့ထိုင်းနိုင်ငံမှာမိမိဝင်ငွေနဲ့ကြောင်းတက်ခွင့်တွေရမှာဖြစ်ပေမဲ့နံပါတ်9နဲ့စတဲ့လက်မှတ်လိုမျိုးထိုင်းအစိုးရကထောက်ပံ့ပေးတဲ့အခြားခွင့်လန်းတွေကတော့ရရှိမှာမဟုတ်ဘူးလို့ဆိုပါရယ်အဲ့ဒီအစီအစဉ်တွေကတော့ထိုင်းအစိုးရရဲ့ကျောင်းတွေမှာတက်နေမယ်ဆိုရင်အစိုးရကျောင်းတွေကနေတဆင့်လှုပ်ဆောင်ပေးသွားမှာဖြစ်ပါတယ်ထိုင်းနိုင်ငံသားမှတ်ပုံတင်ထုတ်ပေးမဲ့ကလေးတွေနဲ့ပတ်သက်လို့ကတော့ကလေးဥယျာဉ်တစ်ထောင်မကျော်တဲ့ခရိုင်တွေက6လအတွင်းမှာနိုင်ငံသားပေးတာတွေနဲ့ထိုင်းနိုင်ငံအတွင်းအမြဲတမ်းနေထိုင်ခွင့်ဆိုင်ရာကိစ္စတွေကိုအလေးထားပြုလုပ်ရမယ်ဆိုပြီးထိုင်းအစိုးရကထုတ်ပြန်ထားပြီးကလေးတစ်ထောင်အထက်ရှိတဲ့ခရိုင်တွေကလည်းအမြန်ဆုံးအကောင့်ထဲပေါ်ဆောင်ရွက်ကြဖို့ညွှန်ကြားထားပါတယ်။သက်ဆိုင်ရာခရိုင်တွေအနေနဲ့လူရင်းအငွေရအခက်အခဲတွေရှိမယ်ဆိုရင်လည်းပြည်ရဲ့ဌာနကိုအကြောင်းကြားပြီးအကူအညီတောင်းခံနိုင်တယ်လို့လည်းထိုင်းအစိုးရကပြောဆိုထားပါတယ်ရှင်။